အိန္ဒိယဝန်ကြီးချုပ်မန်မဟန်ဆင်ဟာမြန်မာဒီမိုကရေစီအရေးကိစ္စမြန်မာနိုင်ငံသားရဲ့ဝန်ကြီးကိုတိုက်တွန်းပြောဆိုခဲ့ပုံရတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ဒါပေမဲ့အိန္ဒိယကမြန်မာဒီမိုကရေစီရေးမှာအင်တိုက်အားတိုက်အားပေးတာမတွေ့ရလို့အိန္ဒိယနိုင်ငံအတွက်ရှက်စရာပဲလို့အိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းဂျော့ဂျ်ဖာနန်ဒက်စ်ကတော့ပြစ်တင်ဝေဖန်ပါတယ်။မြန်မာနိုင်ငံသားရဲ့ဝန်ကြီးဦးညောင်ဝင်းဟာအိန္ဒိယဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံခဲ့တာပါ။ဒီအကြောင်းကိုတော့ထိုင်းနိုင်ငံရောက်ဗီဒီယိုဝိုင်းတော်သူဒေါ်ခင်ဆိုးဝင်းကဆက်ပြောပြပါခင်ဗျ
။ဟုတ်ကဲ့ပါ။အိန္ဒိယနိုင်ငံကိုမနေ့ကရောက်ရှိခဲ့တဲ့မြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းဟာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းနဲ့ဒီကနေ့မနေ့ဆယ်နာရီခွဲကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့တိုက်တွန်းချက်တွေကိုလျှို့ရှုနေတဲ့မြန်မာစစ်အစိုးရအပေါ်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိဖို့ကြိုးစားရင်းနဲ့ဖိဖိမမဆက်ဆံနေတဲ့အိန္ဒိယနိုင်ငံရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့အိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းဂျော့ဂျ်ဖာနန်ဒစ်ကအခုလိုဝေဖန်လိုက်ပါတယ်။
I have always said that it is a disgrace for India that for some money it is making such kind of a relationship.
ဆက်ဆံရေးကတော့စီးပွားရေးဆန်ဆန်ပါပဲတဲ့။ကုန်သွယ်ရေးနဲ့ရေနံစတဲ့ငွေရေးကြေးရေးစီးပွားရေးအဓိကထားဆက်ဆံနေကြတာကြောင့်အိန္ဒိယနိုင်ငံတိတ်ခါကြတယ်လို့သူအမြဲပြောခဲ့တာဖြစ်ပါတယ်တဲ့။အိန္ဒိယနိုင်ငံကမြန်မာနိုင်ငံပေါ်အခုလိုဆက်ဆံနေတာကြောင့်သူသိပ်ရှက်မိပါတယ်လို့လည်းပြောသွားတာဖြစ်ပါတယ်။ဒေသတွင်းဩဇာလွှမ်းမိုးမှုကြိုးစားနေတဲ့တရုတ်နိုင်ငံဟာ2008ခုနှစ်ကမ္ဘာအိုလံပစ်အားကစားပြိုင်ပွဲအရှင်အဖြစ်လက်ခံကျင်းပတဲ့အခါအိုလံပစ်မြေရှုတိုင်းအိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကိုဖြတ်ပြီးတည်ဆောင်မဲ့ခရီးစဉ်ကိုကန့်ကွက်ဖို့စီစဉ်နေတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းဂျော့ဂျ်ဖာနန်ဒစ်ကစကားမဆက်ပြောပြပါသေးတယ်
။ Torch that will be coming through India to Burma and beyond the global torch.I have decided that at least
Olympic မြို့တိုင်ဟာအိန္ဒိယနဲ့မြန်မာနိုင်ငံကိုဖြတ်ပြီးတခြားနိုင်ငံတွေကိုတည်ဆောင်ဖို့စီစဉ်တဲ့အခါအဲ့ဒီမြို့တိုင်အိန္ဒိယနိုင်ငံကနေဖြတ်ခွင့်မရအောင်ကန့်ကွက်ဖို့အတွက်သူဆုံးဖြတ်ထားပြီးဖြစ်တယ်လို့ပြောပြသွားတာဖြစ်ပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းဂျော့ဂျ်ဖာနန်ဒစ်ဟာမြန်မာဒီမိုကရေစီရေးအတွက်ဒစိုက်မမတ်ထောက်ခံအားပေးနေတဲ့သူဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းဟာဒီကနေ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းနဲ့တွေ့ဆုံပြီးတော့အိန္ဒိယပြည်ပရေးရာဝန်ကြီးပရဒတ်မူခာဂျီနဲ့လည်းအလို့သဘောနေ့လည်စာစားခဲ့ပါတယ်။အဲဒီနောက်အိန္ဒိယဒုသမရမိုဟာမက်ဟာမစ်အန်ဆာရီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဦးညံဝင်းရဲ့အိန္ဒိယနိုင်ငံခီးစဉ်တွင်ဆွေးနွေးမဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး NCGUB ဝေးရောက်ညွှန်ပေါင်းဆိုရအဖွဲ့ဝန်ကြီးဒေါက်တာတင့်ဆွေကအခုလိုပြောပြပါတယ်
။မှန်ကြည့်လို့ပေါ့လေဒီနှစ်နိုင်ငံဆက်ဆံရေးကိစ္စမှာအထူးသဖြင့်တော့အိန္ဒိယအနေနဲ့ပမာပြီးတော့ကုညီဖို့ကိစ္စကိုလက်မှတ်ထိုးဖို့ရှိတယ်လို့ကျွန်တော်တို့နားလည်ပါတယ်အထူးသဖြင့်ကတော့ဒီကလရန် project ကိစ္စနဲ့တခြားကုံတွေကိစ္စတွေဖြစ်နိုင်ပါတယ်ခင်ဗျာ
နောက်ဆုံးသတင်းအရပေါ့နော်ဒီဟိုအိန္ဒိယနိုင်ငံအနေပြီးလက်နဲ့မရောက်မှုဆိုပြီးတော့ဒီပြောတဲ့ကိစ္စရောဆရာပါကြပါသေးလဲ
အိန္ဒိယသတင်းလောကမှာကတော့ခက်မိတ်မိတ်ပဲပေါ်ပြကြပါတယ်ခင်ဗျာဒီသတင်းထွက်လာတာလည်း3ပတ်နီးနီးလောက်ရှိပါပြီအဲ့တုန်းကစထွက်လုံကလည်းဒါနှစ်လလောက်ဆိုင်ထားမယ်ဆိုတဲ့သတင်းကတစ်ချက်နဲ့အဲဒါကိုလည်းဒီသတင်းစာလောကကတိတ်ကြဲပြပြမပြောတော့ကဘလောက်ထိအဲ့ဒါမှန်ကန်မလဲဘလောက်ထိလေးနဲ့မလဲဆိုပြောဖို့ခက်တယ်။ဘာကြောင့်လဲဆိုတော့စရောင်းတော့လည်းသူအိန္ဒိယဆိုတာမပြောဘဲနဲ့ရောင်းခဲ့တယ်။အခုဟိုပိတ်ပယ်ဆိုတော့မှသတင်းကထွက်လာသေးတယ်ဆိုတော့တနည်းအားဖြင့်ဒါဒီအတိုက်ခံနေရဲ့ဟာဟိုဒီဝေဖန်မှုကိုဒါတက်တာအောင်လုတ်တဲ့လုံနည်းတစ်ခုပဲလားလို့တောင်ကျွန်တော်တို့တန်တရားရှိပါတယ်ခင်ဗျာအဲ့တော့ခုမရောက်မှုပြောပြီးတယ်ကျွန်တော်တို့မသိအောင်ပဲရောက်တယ်လို့လည်းရောက်နိုင်တော့ကျွန်တော်တို့အဲ့ဒီအတွက်ကတော့ဟိုစိုးရင်တော့ကနေပဲစောင့်ကြည့်ရမယ်အနေထားပဲရှိပါတယ်ခင်ဗျာ
အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းကနေပြီးတော့မြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေအတွက်ကိုသူဟိုတိုက်တွန်းမယ်ဆိုပြီးတော့လည်းသတင်းထွက်ပါတယ်ဆရာအဲ့ဒီအခြေအနေရောပြောနိုင်မယ်လားလားရှိလားသူစင်ကာပူမှာတုန်းကတော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစင်ကိုပြောတယ်လို့ကြားပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျအဲ့ဒီအတွက်ကတော့အိန္ဒိယကကျွန်တော်တို့ဒါအစိုးရအကောင့်လို့ပြောမှာပေါ့လေနိုင်ငံတကာရဲ့ချင်းကပ်မှုဗမာပြည်ဆိုင်ရာနိုင်ငံတွေကချင်းကပ်မှုပေါ်မှာအိန္ဒိယလည်းသဘောတူထားတဲ့အနေအထားရှိပါတယ်တနည်းအားဖြင့်ကုလသမဂ္ဂကိုမန်တိုင်ပြုပြီးတော့ဗမာပြည်ရေခင်ဖြည့်ရှင်ရေးကိစ္စမှာအိန္ဒိယကထဲထဲမုံမုံပါလာတဲ့အတွက်ဒီကုလသမဂ္ဂချထားတဲ့ line အတိုင်းပဲဥညာဝန်ကိုဝန်ကြီးချုပ်ကဟိုပြောဖို့ဟိုကျွန်တော်တို့ရှိတယ်လို့ယူဆပါတယ်အဓိကချက်ကတော့တစ်ချက်ကဗမာပြည်ပြည်မြင်ပြောင်းလဲရေးမှာအားလုံးပါဝင်တဲ့ဖြစ်ရှင်းနည်းတစ်ခုလိုအပ်တယ်။နံပါတ်1ချက်ကတော့ဗမာပြည်ရဲ့နိုင်ငံရေးပြဿနာဥတီရဲ့ဟာအမျိုးသားပြန်လည်ညီညာစေရေးဖြစ်တယ်ဆိုရင်နှစ်ချက်ပေါ်မှာအိန္ဒိယကဒါလက်ခံထားပြီးသားဖြစ်တဲ့အတွက်အဲ့ဒီရည်တည်ချက်ပေါ်မှာပဲပြောမယ်လို့ကျွန်တော်တို့ဟိုမှန်းဆကြည့်ရပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံရဲ့လက်တလောမြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒသဘောထားကိုလည်းဒေါက်တာတင့်ဆွေကအခုလိုသုံးသပ်လိုက်ပါတယ်
။အိန္ဒိယကဟိုတက်ကြွတဲ့ policy ကိုမကျင့်သုံးသေးပဲနဲ့ တရုတ်ရဲ့အခြေအနေကိုကြည့်ပြီးတဲ့ကျင့်သုံးတဲ့အနေအထားပဲဖြစ်ပါတယ်ခင်ဗျာ။တနည်းအားဖြင့်တော့ဒါဟာကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုအတွက်တိတ်ကောင်းတဲ့လာလာမဟုတ်ဘူး။ကျွန်တော်တို့လိုချင်တာကဒီအိန္ဒိယရောသူရောနှစ်ယောက်လုံးတွဲပြီးတော့ပမာပြီးအေးပြဿနာဖြစ်ရှင်ရေးကိုတွဲလှုပ်လိုက်လို့ရှိရင်တော့ကျွန်တော်တို့ဒါသားရွှေဦးထမ်းလာတဲ့အဟာကိုဖြစ်တဲ့နယ်လို့ကိုကျွန်တော်ယူဆပါတယ်ခင်ဗျာ
။မြန်မာနိုင်ငံသားရေးဝင်ကြီးဦးညံဝင်းရဲ့အဖွဲ့ညူဒေလီမြို့မှာရှိနေစဉ်တွင်အိန္ဒိယနိုင်ငံရောက်မြန်မာဒီမိုကရေစီရေးအင်အားစုတွေကမနေ့ဖန်ပါလီမန်လမ်းမကြီးပေါ်မှာကန့်ကွက်ဆန္ဒပြကြမှာဖြစ်တယ်လို့သိရပါတယ်။မြန်မာဒီမိုကရေစီရေးတွန်းအားပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ထံကိုလည်းတဝန်လွှာပေးဖို့ကြမယ်လို့သိရပါတယ်။မြန်မာနိုင်ငံသားရေးဝင်ကြီးဦးညံဝင်းဟာအိန္ဒိယနိုင်ငံတရားဝင်ခီးစဉ်ပြီးဆုံးတဲ့အခါဗုဒ္ဓဂါယာကိုခီးဆက်မယ်လို့သိရှိရပါတယ်ရှင်။